ယောဗျာပါဒရာကောင်းများတရားရှိမှကြားရမှာဖြစ်ပါလေ။ယေသောဗျာတခင်ဗျာမြတ်ကြီးကဗတ္တိကရတသံတမအတိတနာနာသမယနာပတိအင်ခေအနာကတံပိစ္ဆပန်နိစ္စယောဓမ္မတထတထဝိပတ္တိဒီလိုဟောကြတော်မူအတိဒါနတော်ကမိယအတိတ်ကိုပြန်မတွေးပါနဲ့ဘရုံးကအတိတ်တော်မိမိတည်စေအရှုကခန္ဓာရဲ့မပေါ်ပင်၆ပြပစ္စည်းလာခဲ့တဲ့ယောနခန္ဓာအာလောဖြစ်ရအာလောဘာတကုကိုမှပြန်မတွေးပါနဲ့ဓမ္မတိကိကိနာကတံအနာဂတ်ကိုလည်းမမြော်ပါနဲ့အနာဂတ်ဆိုတာဘယ်တော့ကဆက်ရမှာလဲယခုပစ္စုပန်ပေါ်တဲ့ခန္ဓာပေါ်တဲ့ယုံနာမှာဟိုပဲပေါ်ပေါ်လာသေးတဲ့မရောက်သေးတဲ့ယုံနာခန္ဓာအားလုံးအာယုံအားလုံးဘယ်ရောက်ပဲလည်းပဲခန္ဓာပဲအာယုံကိုမှလှမ်းပြီးတော့မြော်မရှိပါနဲ့ပိစ္ဆပန်နိစ္စယောဓမ္မတထတထဝိပတ္တိပိစ္ဆပန်ပေါ်တဲ့ခန္ဓာကိုယ်ကရှုမှတ်သုံးသပ်ပါပေါ်တဲ့ခန္ဓာဆိုတာကအကြောင်းတိုက်ဆိုင်မှပေါ်လာတဲ့ခန္ဓာအခုအကြောင်းတိုက်ဆိုင်မှာအခုပေါ်တဲ့ခန္ဓာတွေပိစ္ဆပန်ခန္ဓာပါပဲပိစ္ဆပန်ခန္ဓာကလေးသိဖို့ရှင်းသေးလို့ကြားတော့သာကောင်းတမင်ကောင်းကလေးတွေကိုပြေးသွားလိုက်တော့ဖမ်းမယ်တဏှာကနေပြီးတော့ချုပ်ပေါင်းကောင်းတော့စောင့်နေတယ်နေတယ်သာကောင်းတမင်ကောင်းကလေးတွေမိမိတို့လက်ကတဲ့လက်တကန်းအတွင်းသို့ရောက်လာတော့ပါတင်းမြန်တော့ဖတ်ပြီးတော့စားယူကြားပါအဲ့ဒီလိုပါပဲယောဂီများဟာလည်းပဲဖြစ်ပြီးသားယုံနာခန္ဓာဖြစ်ပြီးသားအဖြစ်အပျက်ကိုဘာတစ်ခုမှတတိမထားပါနဲ့ပြန်မတွေးပါနဲ့မဖြစ်သေးတဲ့ယုံနာခန္ဓာမဖြစ်သေးတဲ့အာယုံမျိုးကိုလည်းပဲမျောပြီးတော့မကြည့်ပါနဲ့ပြစ္ဆဗံပေါ်တဲ့ယုံနာခန္ဓာကိုသာကြည့်ပါပြစ္ဆဗံပေါ်တဲ့ယုံနာခန္ဓာပေါ်နေတာကတော့ကျောသဘောနဲ့သဘောတည်းအဆက်မပြတ်ဖြစ်ပေါ်နေတာလေဒါပေမဲ့ဘုကတတိဓမ္မထမ်းပြီဘူးဆိုရင်မကြည့်မိဘူးဒီတော့တတိလေးထားပြီးတော့နေလိုက်တတိလေးကင်းပြီးတော့ထားလိုက်တတိလေးထားပြီးတော့နေလိုက်မယ်ဆိုရင်ကျောသဘောလေးပေါ်လာတဲ့ကျောသဘောလေးသိမယ်နာသဘောလေးပေါ်လာတဲ့နာသဘောလေးသိမယ်ပေါ်လာမှကြည့်ပေါ်လာတဲ့ယုံနာကတော့ပစ္စပန်ဉာဏ်လေးနဲ့စုဆိုင်ပြီးတော့ကြည့်ရမှာပါ။ပေါ်လာတဲ့ယုံနာခန္ဓာသိဖို့ကလည်းပဲတတိလည်းလည်းမရဘူး။သမာဓိမပါလို့မရဘူး။တတိလည်းပါရမယ်။သမာဓိလည်းပါရမယ်။ပညာလည်းလည်းကြည့်ရမယ်။တတိသမာဓိပညာသုံးပါပေါင်းပြီးတော့ကြည့်နိုင်ပါလား။ဒါတော့တတိသမာဓိဆိုတဲ့သဘောကသမာဓိမဲ့ပညာသဘော။ပညာဆိုတာပညာမဲ့ကိညာသဘော။သမာဓိမဲ့ကေဆိုတာကြားတော့ရှင်းနေတော့ခြုံတဲ့ကနေပြီးတော့စောင့်နေတာတတိနဲ့သမာဓိတရားကလည်းပဲပေါ်လာမယ်ခန္ဓာပေါ်လာစေအခိုက်တကာလမှာသိအောင်တတိလေးကပ်ပြီးတော့ရှင်းနေခြင်းပဲတာကောင်းတဲ့ငောင်းကလေးတွေကိုတရားတွေပြန်ဖမ်းယူစားတော့တယ်ပေါ်လာတဲ့ယုံနာခန္ဓာကိုလည်းပဲပညာနဲ့မလွတ်တမ်းကြည့်ရှုပြရမှာဖြစ်ပါလေ။အဲဒီလိုတမာရိမကေကောပညာမကေကောနှစ်ပါးစုံပြီးတော့ပေါ်လာတဲ့ဖြစ်တဲ့ယုံနာခန္ဓာတွေကိုရှုမှတ်သုံးသပ်လိုက်နိုင်မယ်ဆိုရင်ပိစ္ဆုတ်ပံခန္ဓာတွေရဲ့ဖြစ်တော်ပြတော်လေးတွေကိုလည်းပဲဧကံမောချတည်ရမှာပါ။ဒါကြောင့်ယောဂီပေါင်းတော်ကောင်းတော့အတိတ်ကိုလည်း မပြန်ပါနဲ့အနာဂတ်ကိုလည်းမမျှော်ပါနဲ့ပစ္စုပန်တဲ့တယ်ကိုရှိပါပစ္စုပန်တဲ့တယ်ကိုရှိပါပစ္စုပန်တဲ့တဲ့ကြောင့်လည်းခန္ဓာကိုကြည့်တယ်ဆိုပေမဲ့လို့လည်းပဲတကယ်မြင်ရမှာကတော့အပြည့်အစုံတော့မြင်ရမှာပေါ်သေးရုံနဲ့ပေါ်သေးဉာဏ်နဲ့ကြည့်တယ်ဆိုတာဒါကလုံ90တော့ပြောတာပါပေါ်သေးရုံနဲ့ပေါ်သေးဉာဏ်နဲ့ကြည့်တော့တကယ်မြင်တဲ့အခါမှာပေါ်သေးရုံနဲ့ကိုမြင်မှာမဟုတ်ပါဘူးချုပ်ပြောက်ပျက်စီးသွားပြီးမှမြင်ပါပါပေါ်သေးရုံနဲ့ခန္ဓာကိုမြင်နေသေးတယ်ဆိုရင်မိစ္ဆာတ္တိဆိုတဲ့တတ္တရာတ္တိဖြစ်ပါလေအမရှိတော့တာကိုမြင်နေဆိုရင်လည်းပဲအဘာဝပညာဖြစ်ပါလိမ့်မယ်။တကယ်တော့တိတ်ကိုနှင်းနဲ့ကြည့်တဲ့အခါမှာတိတ်နဲ့နှင်းဒီတပင်နဲ့ပေါ်လာမောသည့်အတွက်တိတ်မရှိတဲ့အချိန်ကျမှနှင်းကပေါ်လာတာ။ဒါတော့နှင်းနဲ့တိတ်ကိုတွေ့တယ်ဆိုတာတိတ်ရှိတော့မှတွေ့တာမဟုတ်ဘူး။ချိုးပြီးပျက်စီးသွားပြီးမှဩတာသောသောကရကရှိပြီးတော့အခုပြတ်သွားတယ်ဆိုတဲ့ဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုမြင်လိုက်ရတာပါ။အဲဒါကိုပဲဒေသနာတွေမှာဟောတော်ဟာအဘာဝထင်တာအနိစ္စလို့ဒီလိုပြောထားပါတယ်။သောလောကရှိတယ်အခုမရှိတော့ဘူး။အခုမရှိတော့ပေမဲ့သောလောကရှိခဲ့တဲ့အရင်နှစ်ပိတ်သင်္ကေတအမှတ်လက္ခဏာလေးတွေတွေ့နေရတယ်။အဲဒီသဘောလေးတွေဟာလက္ခဏာပဲ။ဒါကြောင့်ပြည့်စည်တော်တာကအနိစ္စသဘောလေးကလက္ခဏာ။သူ့ကိုသိလိုက်တာကဉာဏ်အနိစ္စလည်းလက္ခဏာလည်းဉာဏ်နဲ့ပေါင်းလိုက်တော့အနိစ္စလက္ခဏာဉာဏ်မိမိတဏ္ဍာမှာပြတ်သွားတဲ့ဘောလေးတွေ့လိုက်ပြီဆိုရင်အနိစ္စလက္ခဏာဉာဏ်လေးရနေတယ်ရှင်နေတော့လည်းတွေ့တာမဟုတ်ဘူးပြတ်သွားစဲမှလည်းတွေ့တာမဟုတ်ဘူးလုံးဝဘာမှမရှိတာကိုလည်းတွေ့တာမဟုတ်ဘူးဖြစ်ပြီးတော့ပြတ်သွားတယ်ဆိုတဲ့ဘောလေးကိုတွေ့လိုက်တာဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးဒီအနိစ္စလက္ခဏာတွေးလိုက်တာကဉာဏ်လေးပဲဖြစ်ပါတယ်။အဲ့ဒီဉာဏ်လေးကြာရင်ယောဂီများရဲ့ဉာဏ်အမှန်မြင်တဲ့ဉာဏ်ဖြစ်ပါတယ်။အနိစ္စလက္ခဏာဉာဏ်လေးရမယ်ဆိုရင်ဒုက္ခလက္ခဏာဉာဏ်တို့အနတ္တလက္ခဏာဉာဏ်တို့ဟာလည်းပဲတပြိုင်တည်းရပါတယ်။အဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သဘောလေးတွေကိုမြင်ချင်းပြီးဝိပဿနာရဲ့အမြင်ပါပဲ။ဝိပဿနာဆိုတာဟာသူတို့ခြားခြားမြင်တဲ့အမြင်ကိုဝိပဿနာလို့ခေါ်တယ်။မြင်ရုံမြင်တဲ့မြင်လို့မဟုတ်ရဘူး။မြင်ရုံမြင်တဲ့အမြင်နဲ့ထူးခြားနေရတယ်။မြင်ရုံမြင်တဲ့မြင်ကတော့သားကိုကြည့်တယ်၊သားကိုမြင်တယ်၊သမီးကိုကြည့်တယ်၊သမီးကိုမြင်တယ်။ဒုမောင်ကခြေလက်ကိုကြည့်တယ်၊ဒုမောင်ကခြေသက်တို့မြင်တယ်။ဒါကပညာကိုမြင်နေတာ။အစိုက်ခက်ကိုမြင်နေတယ်။တန်တရစ်ဆရာကိုဖြစ်နေတဲ့ကဏအပေါင်းကြီးကိုမြင်နေတာ။ပရမဉ္စတဲ့အခါကျတော့ဒီမျိုးမျိုးမဟုတ်တော့ဘူး။အမြဲတဲ့သဘောလေးတွေ၊ဆင်းရဲတဲ့သဘောလေးတွေ၊ကိုယ်မပိုင်တဲ့သဘောလေးတွေကိုပဲမြင်တော့တယ်။အဲ့ဒီအမြင်မျိုးမြင်မှတာမန်အမြင်နဲ့ထူးခြားတဲ့အမြင်လို့ပြောလို့ခေါ်တယ်။တာမန်အမြင်ဒီလောကမှာမြင်တဲ့အမြင်ပဲ။ပဂရိမျက်စိနဲ့မြင်တဲ့အမြင်ပဲ။ပဂရိမျက်စိနဲ့မြင်တဲ့အမြင်ဟာဝိပဿနာအမြင်မဟုတ်ဘူး။ပဂရိမျက်စိနဲ့မမြင်နိုင်တဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောလေးတွေမြင်မှဝိပဿနာဉာဏ်ဖြစ်တယ်။အေးအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်ပေါ့တတော်ကောင်းတော့ပါမိမိတို့ရဲ့တဏ္ဍာမှာရှိတယ်အကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးခန္ဓာယခုမှအကြောင်းတိုက်ဆိုင်လို့အခုမှပေါ်တဲ့ပစ္စုပန်ခန္ဓာအဲ့ဒီခန္ဓာကလေးတွေကိုပစ္စုပန်ဉာဏ်နဲ့ရှင်းမှတ်လိုက်ပါဒီလိုရှင်းမှတ်တဲ့အခါမှာမရှိတော့ဘူးမရှိတော့ဘူးသောသောကရကရှိတယ်အခုမရှိတော့ဘူးဒါမမြဲတဲ့သဘောလက္ခဏာလေးပဲမမြဲမှုဟောက်ပြည့်စုံမှုနဲ့နှိစ္စခံရတယ်ဒါဆင်းရဲတဲ့သဘောလက္ခဏာလေးပဲဖြစ်လာတာကလည်းပဲကိုယ်လိုမပါကိုယ်ကြိုက်မဆောင်ပြတ်သွားတော့လေကိုပြောကားကြောင့်ကိုသဘောကြောင့်ပြတ်တာမဟုတ်ဘူးသူသဘောနဲ့သူပြတ်တာမဟုတ်တော့ဒါအနတ္တသဘောလေးပဲအဲ့ဒီလိုပဂရိမျက်စိနဲ့ကြည့်လို့မမြင်ရတယ်မမြင်နိုင်တဲ့ ဉာဏ်နဲ့ပါတာကြည့်လို့မြင်ရမြင်နိုင်တယ်။အနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတဲ့သဘောလက္ခဏာ၃ပါးကိုမြင်အောင်ကြိုးကြိုးစားစားနဲ့ရှင်းမှတ်သုံးတာပွားများပြင်ကြပါ